မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့လက်ချက်ကြောင့်ကလေးငယ်40ကျော်တေဆုံးခဲ့ရပြီးတော့ဆန္ဒပြသူရနေချီပျောက်ဆုံးနေရတဲ့ပတ်သက်လို့နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေပိုးပြီးတော့မြင့်တက်လာနေပါတယ်။မြန်မာအရေးနဲ့ပတ်သက်ရင်ချင်းချင်းပြောဆိုတဲ့တရုတ်နိုင်ငံကလည်းမြန်မာနိုင်ငံတွင်းကအခြေအနေအပေါ်အထူးစိုးရိမ်ကြောင်းတောက်ကြနေကပြောပါရယ်
။中方严重关注缅甸国内发生的暴力流血事件。暴力
မြန်မာနိုင်ငံတွင်းအကြမ်းဖက်မှုတွေပေါ်တရုတ်နိုင်ငံကအလွန်စိုးရိမ်နေပါတယ်။အကြမ်းဖက်မှုနဲ့တွေ့ထက်တန်ယုံထိုက်တိုက်ရင်ဆိုင်တွေ့ရမျိုးကဘသူအတွက်မှအကျိုးမရှိပါဘူး။နစ်နာရသူတွေကမြန်မာနိုင်ငံထဲကလူတွေပဲဖြစ်ပါတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရသူဟွာချောင်ရင်ကပြောဆိုသွားတာပါ။မြန်မာနိုင်ငံရဲ့ရည်ရှိအကျိုးကိုမျှော်ကိုပြီးတော့အမြန်ဆုံးတွေ့ဆုံဆွေးနွေးနိုင်မယ်လို့တရုတ်နိုင်ငံကယူဆစွာမျှော်လင့်ပါတယ်။မတူကွဲပြားမှုတွေကိုဖွဲ့စည်းပုံဥပဒေနဲ့တရားဥပဒေမူပေါင်းအတွင်းကနေဆွေးနွေးအဖြေရှာပြီးတော့ခက်ခဲခက်ခဲရယူထားတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးစီဆက်ပြီးတော့ရှောက်လာနိုင်မယ်လို့မျှော်လင့်ပါတယ်လို့လည်းပြောခွင့်ရသူဟွာချောင်ရင်ကတောက်ကြနေကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဖေဖော်ဝါရီလတရနေ့နောက်ပိုင်းမြန်မာစစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းမှုကြောင့်ကလေးငယ်44ဦးအပါအဝင်ပြည်သူ943ဦးထက်မနည်းသေဆုံးခဲ့ရတယ်လို့အကြင်သားများကိုကြီးဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။စစ်တပ်နဲ့ရဲတပ်ဖွဲ့ကမြေယိုပုံအတံပုံရဘာကြီးဆန်တွေအပြင်ကြီးဆန်အစ်စ်တွေပါတုံးပြီးတော့ဆန္ဒပြပွဲတွေကိုနှိမ်နင်းနေတယ်လို့လူပေါင်း2900ဝန်းကျင်တို့လည်းအဖမ်းခံထားပါတယ်။အသက်ခံရတဲ့ကလေးငယ်အများစုကအိမ်ထဲမှာနေရအသက်ဆုံးရွာတာဖြစ်ပြီးတော့ပြီးခဲ့တဲ့7ရက်အတွင်းကလေးငယ်တေဆုံမှု20ကျော်တိုးလာတယ်လို့လည်းလူမှုရေးအဖွဲ့ဖြစ်တဲ့ Save the Children ကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။အနာဖီဆိုင်ရေးလှုပ်ရှားမှု CDM ပါဝင်သူတွေကိုလည်းညအချိန်မှာစစ်အုပ်ချုပ်ရေးကောင်စီတပ်တွေကအိမ်တွေထဲအထိဝင်ရောက်ဆင်းနေပြီးဖမ်းဆီးနေတာပါ။လူအခွင့်အရေးလှိလာဆောင်ကြည့်ရေးအဖွဲ့ HRW ရဲ့အဆိုအရပြည်သူရာနဲ့ခြေကိုစစ်အုပ်ချုပ်ရေးကောင်စီကအတင်းအကျဖမ်းဆီးထားပြီးတော့ဖမ်းဆီးတဲ့နေရာတွေကိုအသိမပေးတာရှေ့နေတွေနဲ့တွေ့ခွင့်မပြုတာတွေရှိတယ်လို့ဆိုပါတယ်။